နွေရာသီကာလမှာဆစ်ဆောင်စခန်းတချို့ရေလိုအပ်ချက်ရှိနေတယ်လို့ကူညီပေးနေတဲ့ဒေသခံတို့ကပြောပါတယ်။အခုအေပြီလာတဲမှာနေ့ဘူချင်းကပြင်းပြထက်ပိုပူပြင်းနေချိန်တောက်သုံးရေရှားပါတာသုံးဆွဲဖို့ရေမလုံလောက်တဲ့ပြဿနာတွေရင်ဆိုင်နေကြရတာပါ။ဒီအကြောင်းပေးပို့ထားတဲ့သတင်းကိုတော့နန်းလောင်ပြောပြပေးပါမယ်ရှင်။
ပြည်နယ်နဲ့တိုင်းအလိုက်နှစ်အပူချိန်တွေအခုဧပြီလထဲဖြန်းမြထက်ပိုတိုးလာတယ်လို့မိုးလေဝသနဲ့ဇလဗေဒကထုတ်ပြန်ထားပါတယ်။ဒီလိုပူပြင်းတဲ့တန်းကြောင့်ရေလိုအပ်ချက်တွေအရင်ကထက်ပိုပြီးတော့ရှိလာတယ်လို့စစ်ဆောင်တွေကိုကူညီနေသူတွေကပြောပါတယ်။ကရင်နီ၊ကယားပြည်နယ်ဒီမော့ဆိုမှာလည်းအရင်ကတည်းကရေလိုအပ်ချက်ရှိနေပြီးအခုစစ်ဆောင်သူဦးရေတိုးလာချိန်မှာတော့ရေအခက်အခဲပိုရှိလာတယ်လို့မူကီယန်လူမှုကွန်ရက်ရဲ့အသင်းတာဝန်ရှိသူတို့ကပြောပါတယ်။စီဘေးရှောင်းစခန်းတိုင်းလိုလိုရေလိုအပ်ပါတယ်ဆစ်ရှောင်းတွေရောက်မလာခင်ကတည်းကရွာခန့်တွေလည်းရေမလုံလောက်တာတွေရေရှားပါတာတွေကြုံနေရတာပါအခုဆစ်ရှောင်းတောင်ကနန်ထရောက်လာတော့ပိုဆိုးပါတယ်ရေလိုအပ်ချက်အရန်မြင့်မားလာပါတယ်လို့အသင်းတာဝန်ရှိသူကပြောသွားတာပါစီဘေးရှောင်းစခန်းတွေအပြင်ဆေးရုံစခန်းတွေမှာလည်းရေလိုအပ်ချက်ရှိနေတယ်လို့ပြောပါတယ်ကရင်နီ၊ကယားပြည်နယ်မှာနေ့အပူချိန်ကဖြန်းမြတ်တဲ့2ဒီဂရီဆယ်စီယပ်ပိုပြီးတော့တက်လာခဲ့တာပါဧပြီလရဲ့အမြင့်ဆုံးအပူချိန်စံချိန်တည်တင်တဲ့အထက်မှာတနင်္လာရီတိုင်းတဝယ်နဲ့လောင်လုံးမြွနယ်လေးပါဝင်ပါတယ်။တနင်္လာရီတိုင်းထက်ကဆစ်ရှောင်းစခန်းတချို့မှာတောက်သုံးရင်နဲ့ချိုးရည်ကိုအတူတူရောသုံးနေရပြီးရေခမ်းချောက်တဲ့အခြေအနေကြောင့်လိုအပ်ချက်ရှိနေတယ်လို့ကုညီနေသူတို့ကပြောပါတယ်
။ဒီရောလုံးလုံးလာမှုလုံးရှိတော့ကုလုံးလုံးစရတော့ကျွန်တော်တို့စိတ်ဆက်ရည်ပြပြူပြင်းနေရတဲ့နေထားဖို့နော်ပြီးရဆိုလည်းပြောဆိုကျွန်တော်တို့6ထက်အနည်းရောဆိုရည်စုံတဲ့ရာအနည်းစုလုံနေရခင်ဗျာဟောယူလို့လာမှုတော့မရှိဘူးခင်ဗျာဆိုစားပြီးကြွေးတဲ့ခေဆဲတော့ရှိနေတော့ခုလိုလေအခုလို့ဆိုတော့ပါပုံးကြီးတွေတော့အဲ့လိုပဲသွေးချူကြီးနဲ့ပါပုံးကြီးနဲ့အတူတူဖြေနေရခင်ဗျာပါပုံးကြီးဆိုပြီးပြတယ်လို့ရှိရင်ဖတ်တော့မရှိဘူးခင်ဗျာ
ကရင်ပြည်နယ်ကော့ဂရိတ်မြို့နယ်မှာရောက်ရှိနေတဲ့ဆစ်ရှောင်းတွေကလည်းတောက်သုံးရင်လိုအပ်နေတယ်လို့ဒေသခံတို့ကပြောပါတယ်တချို့ဆစ်ရှောင်းတွေမှာကိုပူရာပိုက်အောင်နာနဲ့ဝမ်ပြက်ဝမ်ရှော်ယောဂါတွေဖြစ်နေတယ်လို့လည်းသိရပါတယ်။တောက်သုံးရည်တန်ရှင်မှုမရှိတာကြောင့်ဝမ်ရှော်ကြပြီးအခုချိန်မှာတွင်းရည်ကိုရာတောက်သုံးနေတယ်လို့လည်းပြောပါတယ်
။တောက်သုံးရည်ချိန်နေကတော့ဒီအခုကရေသားဆေးရောင်တွေရသားနေလို့မှရေသားဘူးတွေစိတ်မရှိတော့ဘူး။နောက်တော့မြုပ်လာတဲ့မှသာအောင်ရေသားဘူးတွေလည်းစားပါတယ်အိမ်မျိုးဖြစ်လာ။ဘူးရည်သွေးနေအိမ်မျိုးပဲတောက်ဆောင်နေရတယ
်။နွေရာသီပူပြင်းတဲ့ကာလမှာရေရှားပါတဲ့အခြေအနေကြောင့်တောက်သုံးရည်ကန်အသေးဆောက်လုပ်တာရေသေးကားရည်နဲ့လိုအပ်တဲ့နေရာရီစီပို့ဆောင်တာမျိုးလုပ်နေရတယ်လို့ကုညီသူတွေနဲ့ဒေသခံတွေကပြောပါတယ်။ရေရှားပါတဲ့ရက်ဒေသကဆစ်ဆောင်စခန်းတွေမှာတော့သုံးဆွဲဖို့နဲ့တောက်သုံးရည်အတွက်ရေသေးကားရည်ကနေတဆင်ဝယ်ယူနေရပြီးအဲ့ဒီအတွက်အကူအညီတွေလည်းလိုအပ်နေတယ်လို့ပြောပါတယ်။